စစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားထိတွေ့မှုတွေပြင်းထန်နေတဲ့သတင်းတိုင်းမှာတော့စစ်ကောင်စီကနေပြုလုပ်မဲ့ရွေးကောက်ပွဲအတွက်အိမ်အောင်စုစည်ရင်းတွေကောက်ခံပြီးတော့လူဦးရေစည်ရင်းပြုစုတာတွေစလုပ်နေပြီလို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့အလိမ္မာကတင်ပြပေးထားပါတယ်။
စကိုင်းတိုင်းအတွင်းနေရာတော်တော်များများမှာရွေးကောက်ပွဲအတွက်လူဦးရေစည်ရင်းပြုစုဖို့ကြိုးစားနေပေမဲ့ဒေသခံတွေရောဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပါဒါကိုလက်မခံကြပါဘူး။မြန်မာစစ်တပ်နဲ့ထိတွေ့မှုအပြင်းထန်ဆုံးတဲကနေရာတစ်ခုဖြစ်တဲ့ပလဲနယ်မှာရွေးကောက်ပွဲလုပ်နိုင်ဖို့ဒေသခံကာကွယ်ရေးတပ်တွေကိုမြန်မာစစ်တပ်ဘက်ကညှိနှိုင်းမှုလုပ်လာတယ်လို့ပလဲနယ်ကာကွယ်ရေးအဖွဲ့တစ်ခုဖြစ်တဲ့တခင်တောင်းညိုအဖွဲ့တာဝန်ရှိသူကပြောပါတယ်
။အဲ့ဒီစစ်ကောင်စီစစ်တပ်ကကျွန်တော်တို့ကဟိုဒီရွေးကောက်ပွဲလုပ်ဖို့ညှိနှိုင်းတာတော့ရှိနေတယ်။ဒါပေမဲ့ဘယ်နိုင်လဲတော့ကျွန်တော်မသိဘူးကြ။အော်ဒီကဒီအဲ့ဒီညှိနှိုင်းတာရှိတယ်။ဒီလိုရတယ်လို့တည်ငူးလည်းတည်ငူးပုံပဲလား။လက်ခံကလားလက်ခံလို့ပေါ့။အဲ့လိုမျိုးညှိနှိုင်းတာရှိတယ်ဗျ။ဟိုဒီရေတော့ပြောလို့ရင်တော့ခမောက်လူချင်းနဲ့ပေါ့။အော်ဘယ်လိုပြောခမောက်လူချင်းနဲ့ပေါ့ဒီလိုလည်းပြန်ရမယ်ဒီတိုင်းမျိုးပေါ့။ဒီပြောတာကအဲ့လိုပေါ့။ပြန်ရမှာမဟုတ်ဘူးလားပေါ့။အဲနောက်ပြီးတော့ဒီကျွန်တော်တို့ဒီပလဲနေရွာတိုင်းပေါ့။ဒီကအဲအေးစင်းအေးတော့ဒီရွာတိုင်းပေါ့ဗျာ။အဲ့ဒီအရင်ကတော့လာလို့ပြေးရတော့ဒီတော့ကလာလို့ပြေးမဲ့ပုံစံမျိုးပေါ့အဲအဲ့လိုလက်ခံကတော့အဲ့လိုမျိုးဟိုလာကြည့်ရအောင်ရှိတယ်ကျွန်တော်အဲ့တော့ပါမီတွေကိုတစ်ချက်မေးကြည့်တယ်ဘယ်ပါမီပါမလဲတစ်ချက်မေးကြည့်တော့ကျွန်တော်တို့လုံးလာတဲ့ပါမီပါမလားဘာလို့လဲဆိုတော့လက်မခံကြောင်းတော့ကျွန်တော်ပြည့်စုံတာပဲကျွန်တော်ပြောလိုက်တယ်ဗျာကျွန်တော်ပေါ့ဟိုတာဝန်မီကြောင်းပေါ့ဟိုတကယ်လို့ဖြစ်လာတဲ့ပြဿနာပေါ့ဖြစ်လာတဲ့ကိစ္စအရရအကုန်လုံးကိုတာဝန်မီကြောင်းပေါ့အဲ့ဒါကိုကျွန်တော်ပြောလိုက်ပြီဗျာ
စကိုင်းတိုင်းအတွေ့ဒေသခံပြည်သူကာကွယ်ရေးတပ်တော်တော်များများကတော့စစ်ကောင်စီကလုံမဲ့ရွေးကောက်ပွဲကိုမယုံကြည်သလိုသူတို့ဒေသမှာမဲယုံထောင်နာတွေကိုလည်းလက်ခံမှာမဟုတ်ဘူးလို့ပြောကြပါဗျ။စကိုင်းတိုင်းကံပလူမြို့နယ်တွင်မှရှိတဲ့စစ်ကောင်စီလိုလားတဲ့ပြည်သူစစ်အဖွဲ့ရှိတဲ့ကျေးရွာတချို့မှာအိမ်အောင်စုစည်ရင်ကောက်ခံတာတွေရှိနေပါဗျ။လူဦးရေစည်ရင်ကောက်ခံတဲ့တာဝန်ရှိသူတွေကိုစစ်ကောင်စီတပ်တွေနဲ့ပြူစောတိခေါ်တဲ့စစ်ကောင်စီကဖွဲ့တဲ့ပြည်သူစစ်တပ်ဖွဲ့တွေကလုံခြုံရေးယူဆောင်ရွက်ပေးနေတာလို့ဒေသခံတို့ကပြောပါတယ်
။အဲဆိုသူတို့ကစစ်ကြောင်းပုံစံမျိုးနဲ့ဒီကြောင်းပုံစံမျိုးနဲ့သူတို့ကဒီစစ်ကြောင်းဝင်လာလို့ပါလို့လောက်ပြီးတော့အဲ့လိုယူတာပြတိုင်စင်းတိုင်တက်ဒီလိုအေကောင်စီဇင်းရင်းနေကောက်အဲ့လိုမဲပြအောင်လို့ပေါ့ဗျာ။ဒီပြူစောတိကောင်းဆောင်ဒီဝါတော်ဝါဥဆောင်ပြီးတော့ကောက်နေတာဗျာခုကတော့အဲတခါတော့ရင်ဒီဝါတော်ဝနောက်ကူကြတော့စစ်သားကကြအဲ10ယောက်15ယောက်လောက်ပါတယ်ဗျကျန်တာကတော့ပြူတွေကြိုင်းမဲ့ကြမျိုးထဲမှာတော့တောင်းဝေတို့ဒီခမောင်ဝင်းတို့မျိုးထဲမှာကြတော့သူကအကုန်လုံးကိုမျိုးတိန်စင်းတိန်တက်ငကူကကရမသူကဒီမျိုးတဲ့ဟူတိန်စင်းတိန်ဆက်သူကရှင်းလင်းကနေတိုင်းလုပ်နေတယ်ဗျာတော့ဟင်းဒီဖန်စီတာမျိုးတို့ဒိုင်းနတ်တာမျိုးတို့အစနဂွားကတည်းကသူတို့ကဒီညိုတဲ့တိန်စင်းတိန်တက်လုံခဲ့တာဆိုတော့ညိုထဲမှာကြတော့သူတို့ရဲ့လုံကြုံကြီးကမြို့ပြင်ဘက်ဒီမှာပဲဟိုကင်းပုံးကြီးဝက်ပြီးတော့ဒီတိုင်းပဲကင်းဆောင်ပြီးတော့နေတာဗျအခုလောလောဆယ်ကတော့ဒီညိုနဲ့ဒီကာဘူးနဲ့ကောက်တာကြားသေးရဲ့ဗျ
ဆရာနာတိန်နှစ်နှစ်ပြည့်ပြီးနောက်ပိုင်းစစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲကိုပြည်သူတွေအနေနဲ့ပူးပေါင်းပါဝင်တာတွေမလုပ်ဖို့နဲ့အတိမတ်မပြုတ်ဖို့အတွက်ရည်ရွယ်တိုက်တွန်းတဲ့ဆန္ဒပြပွဲတွေလည်းဒီအပိုင်းမှာနေ့စဉ်ဆိုသလိုသခိုင်းတိုင်းနဲ့တချို့နေရာတွေမှာပြုလုပ်ကြပါတယ်။စစ်ကောင်စီကပြုလုပ်မဲ့ရွေးကောက်ပွဲကိုစန့်ကျင်ကြဖို့နှိုးဆော်တိုက်တွန်းတဲ့ဆန္ဒပြပွဲတွေကိုသခိုင်းတိုင်းအတွင်းကကလေး၊မုံရွာ၊ရင်းမပင်၊စလင်းကြီး၊ကဏီ၊ချောင်းဦးစတဲ့ဒေသတွေမှာ2022ခုနှစ်နိုဝင်ဘာလကတည်းကစတင်လှုပ်ဆောင်နေကြတာပါ။မြန်မာစစ်ကောင်စီကတော့ရွေးကောက်ပွဲတွေကိုဒီနှစ်ဩဂတ်စ်လလောက်လုံနိုင်အောင်ရည်မှန်းထားပြီးရွေးကောက်ပွဲမတိုင်ခင်တည်ငြိမ်အေးချမ်းရေးရအောင်ဆောင်ရွက်မယ်လို့စစ်ကောင်ဆောင်တွေကပြောထားပါတယ်။မြန်မာလူအခွင့်အရေးဆိုင်ရာကုလအထူးကိုယ်စားလှယ်ကတော့စစ်ကောင်စီလုံမဲ့ရွေးကောက်ပွဲဟာအတူအယောင်သာဖြစ်လိမ့်မယ်လို့ဝေဖန်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကတော့စစ်ကောင်စီကလုံမဲ့ရွေးကောက်ပွဲဟာတရားဝင်မှုမရှိဘူးလို့ပြောဆိုထားပါတယ်ရှင်။